ဟန်တို့ငါဆရာဒီလကောင်းတရားဟန်တို့ဒီလကောင်းသူတော်သူမြတ်ဒီသိအပ်တဲ့သစ္စာတရားကိုမသိကြတဲ့အတွက်ကြောင့်ဒုက္ခပံပါရတဲ့မှာရှိလျက်စွာကျင်လီခဲ့ရပါပြီဒီလိုပြောတယ်ဒီသစ္စာတရားတွေကိုမသိကြလို့ငါဗျာဒီ၎င်းသင်ရဟန်းတို့ဒီ၎င်းပဲတည်းမှာလဲခဲ့ရဒုက္ခတန်ត្រာတည်းမှာလဲခဲ့ရပြီတဲ့ဟုတ်လားဒီတော့ဗုဒ္ဓဘာသာတရားတော်ကဘာအတွက်ရှင်းသုံးတဲ့တရားလဲဆိုရင်လေဧကယနောအယံဘိက္ခဝေမဂ္ဂောပတ္တာနံဝိသုဒ္ဓိယာဧကယနောအယံဘိက္ခဝေမေဃပတ္တာနံဝိသုဒ္ဓိယအဲ့ဒါဗုဒ္ဓရဲ့လမ်းစဉ်ပါပဲဟုတ်လားဧကယနောအယံဘိက္ခဝေဧကယပတ္တာနံဝိသုဒ္ဓိယဘုန်းကြီးတို့နောက်နှစ်ရက်ကြာမှာသေးတယ်စက်ကလေးလည်းပဲဒီလိုပဲမောင်းနေရလိမ့်မယ်လို့ထင်ပါတယ်ဘုန်းကြီးတို့ကပ္ပယကာရယာတွေကမောင်းနာနဲ့တပင်နဲ့တည်းချက်ချင်းလင်းအောင်အစင်းသင်းကလေးလှုပ်ထားကြပါဘုန်းကြီးတို့ပန်ချက်ဆက်မီးဆက်ဟာလားနောက်နေ့ကဘာယူလာရအောင်မလဲကုရေကပြောထားပါဓမ္မယုံကြီးကိုသဏ္ဍာန်လွန်းလို့ပါဒီလိုတရားဟောမလို့ကုတော်ဒေါက်တာမင်းနေမုံရဲ့တွန့်သွားတယ်ဆိုတဲ့စကားလုံးလေးကြားတာနဲ့အိဒ္ဓမစ္စိယကိုသိစာ၄ပါးရှိအောင်ဘုန်းကြီးတို့ဟောရပါတယ်ဗျာဆရာကအများကြီးကျေးဇူးတင်ပါတယ်ဒီလိုဟောပြအောင်လမ်းစာလေးပေါ်ပေးတာဧကယနောယံဘိက္ခဝေမေဃောပတ္တနံဝိသုဒ္ဓိယဘလောက်ကောင်းသောကပရိဒေဝနာသမတေကမယမဆက်ကြပါစုံနဲ့လေအဲ့လောက်ပဲထားပါဘိက္ခူယဟန်တို့အယံမေကောဤလန်းစဉ်သည်ဤကျင့်စဉ်သည်တတနာဘတဝါတို့ဤဝိသုဒ္ဓိယပန်ရှင်ဖို့ရန်လောငါဧကာယနောတခုတည်းသောလန်းစဉ်တခုတည်းသောကျင့်စဉ်မှာဖြစ်ပါပေ၏ဤကျင့်စဉ်သည်သတ္တဝါတို့ဤစိတ်ဓာတ်ပန်းရှင်ရေးအတွက်တခုတည်းသောကျင့်စဉ်ဖြစ်ပါれဧကယနောအယံဘိက္ခဝေမေဃပတ္တနံဝိသုဒ္ဓိယဒါရဘုန်းကြီးတို့ကဆိုထားတယ်ဗုဒ္ဓရှင် is not the religion religion မဟုတ်ဘူးBuddhism is neither sceptical nor dogmatic. Sceptical the one you dogmatic the one you lay mahaupa. Buddhism is neither pessimism nor optimism. Pessimistic point of view, optimistic point of view. Account of it that ji, a suit of it that ji, damule mahaupa.Buddhism is neither absolutely this worldly. This worldly. The Myanmar Bawa Gurdani Tafeta Jire Wara Myole Mho. No other worldly. Tavna Loka Guruji Tafeta Jire Wara Myole Mho. Buddhism is a unique path of enlightenment. It's unique Sura Ika Jano.တခုရီတော်လံဘာအတွက်လဲပတ်တော်ဘုအလတ်တမန်အလတ်တမန်လို့ခေါ်တဲ့အသိဉာဏ်အတွက်ဘုန်းကြီးတို့စာတန်းပြောရအောင်ဘောဓိဉာဏ်အတွက်တဲ့ဟုတ်လားဘာဉာဏ်အတွက်နောက်တစ်မျိုးပြောရအောင်သစ္စာဉာဏ်အတွက်ဘာဉာဏ်ဘောဓိဉာဏ်ကိုရဖို့ရန်သစ္စာဉာဏ်ကိုရဖို့ရန်တခုဒီသောလမ်းစဉ်တခုဒီသောကျင့်စဉ်တခုဒီသောနီးလမ်းပါပဲတဲ့
သစ္စာဉာဏ်ဘုရားဘုရားတခုဒီသောနိလန်းဟာဒီဗုဒ္ဓဝါဒပဲရှိတယ်တခြားမရှိဘူးဒီလိုပြောထားတယ်အဲ့ဒါကြောင့်ဒီကနေ့ဗုဒ္ဓပရိသတ်ဘာသူတော်ကောင်းတို့ဗုဒ္ဓဘာသာတရားတော်အရာဘာပြတ်ထန်းတယ်လို့ဆိုရင်ဒီ unique ကိုဘုန်းကြီးတို့ပရိသတ်ရဲ့ဧကာယနာလို့ခေါ်တဲ့ဒီတခုဒီသောလမ်းစဉ်ကိုဘာလို့ဖို့လဲလိုက်ဖို့ကျင့်ဖို့တာပဒါနာမုရိတာဆိုတဲ့ကျင့်စဉ်ကိုကျင့်ရင်အိဋ္ဌာကိုပယ်ပြီးသားဖြစ်တယ်။မေတ္တာလမ်းစဉ်လိုက်တော့ဘာဖြစ်လဲ။မိစရိယကိုပယ်ပြီးသားဖြစ်တယ်။အဲ့ဒါလူမြတ်တို့ရဲ့ကျင့်စဉ်လို့လည်းဆုံးနိုင်ပါတယ်။ The way to nobility ပေါ့။လူမြတ်တို့ကျင့်စဉ်လို့လည်းပဲဆုံးနိုင်ပါတယ်။ဟုတ်လား။ဒီတော့ပရိသတ်ပံသူတော်ကောင်းတို့ဒီကျင့်စဉ်တွေဒီလမ်းစဉ်တွေအကုန်လုံးကပဲထည့်သွားတယ်လေမက္ကသစ္စာတွေကိုသွားတယ်ဟုတ်လားဧကယနာဆိုတဲ့ပါဠိတော်ဟာမာတတိပဋ္ဌံသုံးမှာပဲတွေ့တယ်ဒီပြည့်နေရာတွေမှာဘုရားပရိသတ်မြတ်စွာဘုရားတင်မဟုတ်ဧကယနောတကြောင်ဒီသောလမ်းစဉ်အဲ့ဒီတကြောင်ဒီပါဠိစဉ်ကဗျာလဲဆိုတော့အယံမေကောဒီတတိပဋ္ဌံကျင့်စဉ်ဘာအတွက်လဲတတ္တနံဝိသုဒ္ဓိယတတ္တဝါဒီစိတ်ပန့်ရှင်းဖို့အတွက်နော်တတ္တဝါရဲ့စိတ်တတိပန့်ရှင်းဖို့အတွက်စိတ်မှညင့်နေလို့လားလို့ဆိုတော့ညင့်နေတယ်ဘာတွေဝင်လို့ညင့်နေတယ်လဲအိတ်သာဝင်တော့စိတ်ညစ်တယ်မစ္စရိယဝင်တော့စိတ်ညစ်တယ်မသိခင်တာအတင်းတောင်းစိတ်ညစ်တာဘောဗျာအဲ့ဒီတော့ဆရာကြီးဒေါက်တာမင်းတင်မသိမတောင်းပါနဲ့ဘောကြီးတို့ပြိဿစိတ်ညစ်သွားမှဆိုပါပဲပြိဿကြီးစိတ်ညစ်သလားအာမညစ်ရင်များများထဲမသိခင်မင်းနဲ့အတင်းပေးရတာစိတ်ညစ်တယ်မစ္စရိယကြောင့်ဟုတ်လားဘုရားဘာသသိပြီးတော့ជីវောနေတာတိုးတက်နေတာကြည့်ပြီးတော့မချေနှက်ကြတဲ့လူအပေါင်းမှာအိသဝင်တော့ဘာဖြစ်ပါသလဲစိတ်ညစ်တယ်ညစ်မနေကြဘူးလားအဲဒီညစ်နေတဲ့စိတ်တွေကိုဖြူစင်ဖို့ရန်ပန်းရှင်းဖို့ရန်နော်ဒီစိတ်ဓာတ်တွေကိုဖြူစင်ဖို့ရန်ပန်းရှင်းဖို့ရန် for the purification of a mindစိတ်ဓာတ်တွေဖြူစင်ဖို့တန်ရှင်းဖို့ရန်ပရိသတ်ဘုံတော်ကောင်းတော်ဧကယနောဧကယနောဒီ unit part of enlightenment ဧကယနောတခုဒီသောလမ်းစဉ်ရှိနေပါတယ်ရှိမနေဘူးလားဟာဒီမှာမေဃသစ္စာဆိုတဲ့လမ်းစဉ်မေဃသစ္စာဆိုတဲ့လမ်းစဉ်ရှိမနေဘူးလားမုဒိတာဘာဝနာမေတ္တာဘာဝနာအဲ့ဓာတွေအကုန်လုံးမေကသစ္စာမှာကျုံပြီးတော့ဝင်သွားတယ်ဟုတ်လားဒေဒီရပရိသဘံသူတော်ကောင်းတို့မေတ္တာတရားကြက်ကြပွားမေစီယတရားခုံပါတဲ့အိဋ္ဌာတရားကြက်ကြပွားပါသေးလေဟမ်မုဒိတာတရားကြက်ကြပွားတော့ပါဖြစ်လေအိဋ္ဌာတရားခုံပါတဲ့မေတ္တာနဲ့မုရိတာသည်ကျင့်စဉ်တရားပါပဲသူသည်ဧကယနာဆိုတဲ့အထက်မှာပါပဲဟုတ်လားဘာအတွက်လဲသတ္တနံဝိသုဒ္ဓိယသတ္တတို့ရဲ့စိတ်မှညစ်ထင်းနေတဲ့အိဗာမင်းစရာဆိုတဲ့အငြိအကျေးတွေတန်ရှင်းဖို့ရန်ဧကယနာတခုတည်းသောလမ်းစဉ်ဖြစ်ပါပေ၏တဲ့တကြောင်မျိုးလမ်းစဉ်တစ်တစ်လမ်းစဉ်ရှိရင်ရှားချစ်ဒီကျင့်စဉ်မှဓမ္မတရားကျင့်စဉ်များရှိအောင်မလားရှာကြည့်ပါဒီအိဗံနဲ့ဒီမစ္စရိယကိုခေါင်းပါဖို့ရန်အတွက်ဘုန်းကြီးတို့ပရိသတ်ဟိုးကဘာဦးကစတင်လာခဲ့တဲ့ကိုးကွယ်နည်းမျိုးနဲ့ရမလားမရဘူးသစ်ပင်တော့တောင်းရည်မြေနေလက်လက်ခန္ဓာရာရှေခိုးဆူတောင်းလို့အိဗာကမရှင်းဘူးမစ္စရိယလည်းမရှင်းဘူးဒါကြောင့်ဧကယနာဒီနည်းဟာတခုဒီသောနည်းပဲတခြားနည်းမရှိဘူးလို့ဒီလိုပြောတာလေဟုတ်လားဒီနည်းမှာတပတ်တခြားနည်းမရှိဘူးတဲ့ဒ ဒီတော့ဗုဒ္ဓဝါဒသည်ဒီဘဝအတွက်တစ်ဖက်သက်ကျင့်သုံးရမယ့်ဝါဒမျိုးလည်းမဟုတ်ဘူး။နောင်တမလွန်လောကအတွက်တစ်ဖက်သက်ကြည့်ရတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။ဒီဘဝနောင်ဘဝနှစ်မျိုးစလုံးအတွက်အသုံးဝင်တဲ့တရားမျိုးဖြစ်ပါတယ်။စိတ်ခံမှုအကောင်းပဲကိုကြည့်စိတ်ကြည့်တဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။မကောင်းတဲ့ဘက်ကလောကကြီးအပြစ်ကြီးရှာနေတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။အကောင်အဆိုးဤနှမျိုးကိုလွတ်အောင်ကြားတဲ့ကရှောင်သွားတယ်ဓမ္မစကြာစကားပြောရင်တော့ကာမဒုက္ခလိကနုယောကအစွန်းအတ္တသီလမထနုယောကအစွန်းစိတ်သမားတွေကကာမဒုက္ခလိကနုယောကလိုင်းလိုက်သွားတယ်စိတ်သမားတွေစိတ်သမားတွေဟုတ်လားအာစိတ်မရှိတဲ့လူတွေကတော့ဟာနောက်ဆုံးစားရမရှိကိုယ့်ကိုယ်ကိုသတ်သိပလိုက်မယ်ဆိုပြီးတော့ပဲသွားအတ္တကိလမထာနုယောကလိုင်းကိုနှွယ်သွားတယ်။မြတ်ဗုဒ္ဓကဇိန်ခံတဲ့အပိုင်းလည်းမလိုက်ပါနဲ့။ဇိန်မရှိဘူးဆိုပြီးတော့သတ်လည်းမသေးလိုက်ကြပါနဲ့တဲ့ဟုတ်လား။ဟောဒီမှာအလယ်လန်းဆိုတာရှိတယ်တဲ့။တခုရီတော့လန်းလိုက်ကြ။စည်းစိမ်နဲ့ခမ်းမနေနဲ့။ပင်ပန်းဆင်းရဲပြီးတော့လည်းပဲဒီတိုင်းကြိတ်မိတ်ပြီးတော့မနေလိုက်ကြနဲ့။အလယ်လန်းတခုရီတော့လန်းရှိတယ်လို့ပြောမသွားဘူးလားဗုဒ္ဓလမ်းစဉ်ဆိုတာဘုရားတို့ပရိသတ်ဘယ်တော့ဟောရမလဲဗုဒ္ဓလမ်းစဉ်ဆိုတာမနှစ်ဖင်ကဟောရမယ့်တရားဟုတ်လားဒီကနေ့သစ္စာနှစ်မျိုးဘုရားတို့ပြောခဲ့ပါတယ်ပရမတ္ထသစ္စာအရိယသစ္စာပရမတ္ထသစ္စာဟူသည်စိတ်စေတသိက်ယုတ်နိဗ္ဗာန်စိတ်89စေတသိက်52ရုပ်တရားတွေအကုန်လုံးဘာသစ္စာပရမတ္ထသစ္စာနိဗ္ဗာန်လည်းပဲပရမတ္ထသစ္စာဟုတ်လားအဲဒီစိတ်စေတသိက်ယုတ်နိဗ္ဗာန်အကုန်လုံးပရမတ္ထသစ္စာစိတ်ပေါ်မှာစေတသိက်ပေါ်မှာယုတ်ပေါ်မှာနိဗ္ဗာန်ပေါ်မှာမှီပြီးတော့ပရိသတ်ရေဘာသစ္စာကိုဖော်ထုတ်ရသလဲအရိယသစ္စာကိုဖော်ထုတ်ရတယ်အရိယသစ္စာဆိုတာဘာလဲလဲလူမြတ်တို့သိအပ်သောသစ္စာတရားအဲ့ဒီသစ္စာကိုသိရင်လူမြတ်လူတော်လူမြတ်ဆိုတဲ့အရိယအဆင့်သို့ရောက်သည်တဲ့ဟုတ်လားဒုက္ခသမုဒ္ဒနိရောဓမဂ္ဂဆိုတာဒီလေးကိုသိရင်အရိယဆိုတဲ့သူတော်သူမြတ်အဖြစ်သို့ရောက်သည်ဒါကြောင့်စူးစူးချုပ်လိုက်တော့ကိလေသာတရားမှန်မှန်များအကုန်လုံးပမုဒယသစ္စာတွေထည့်လိုက်တော့ဟုတ်လားလောဘတစ်လုံးနဲ့မပြောနဲ့เนาะကြံတဲ့ကိလေသာတွေလည်းဒုက္ခပေးပါတယ်ကိလေသာတရားမှန်မှန်များဒုက္ခကိုဖြစ်စေတဲ့သူကပါတယ်လေပမုဒယသစ္စာကော့ဆော့ဖော့ဆဖရင်ဟုတ်လားအဲကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေကိလေသာကြောင့်ဖြစ်လာတဲ့အကျိုးတွေအကုန်လုံးကတော့ဒုက္ခသစ္စာအဲဒီကိလေသာတွေကိုချုပ်အောင်ငြိမ်းအောင်ကြည့်ရမယ်ကျင့်စဉ်ကြည့်ရတွေအကုန်လုံးကတော့မဂ္ဂသစ္စာကိလေသာတရားတွေအကုန်လုံးငြိမ်းပြီးချုပ်ပြီးဆိုရင်ဒုက္ခဇာတိလည်းပဲချုပ်ရပြီးဖြစ်ခြင်းကြောင့်ကိလေသာနဲ့ဒုက္ခဒီနှစ်ခုငြိမ်းချုပ်တာကနိရောဓသစ္စာလို့ပါပါတယ်လေအရိယသစ္စာ၄ပါးပရမတ္ထသစ္စာ၄ပါးရပါလားစိတ်စရတဲ့ယုတ်နိဗ္ဗာန်၄ပါးသည်ပရမတ္ထသစ္စာဒုက္ခသမုဒ္ဒနိရောဓမဂ္ဂခေါ်တဲ့၄ပါးကလည်းပဲအရိယသစ္စာဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးတို့ပြီးနေကြဆောင်ဘုတ်ကလေးကိုဆောင်ထားပါတရားဘဘောအမှန်ဆိုလိုက်ရမယ်တရားဘဘောအမှန်ပရမတ္ထသစ္စာဆိုကြည့်တရားဘဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာ
တရားဘဘောအတိုင်းမှန်နေတာပါရမတ္ထသစ္စာမြတ်ဗုဒ္ဓဟောပြမှာပေါ်လာတဲ့အမှန်တရားကအရိယာသစ္စာဟုတ်လားဆိုလိုက်ဖယားဟောအမှန်အရိယာသစ္စာဆိုလိုက်တရားသဘောအတိုင်းတကယ်ရှိမှန်းနေတာပါသစ္စာဒိဋ္ဌိစင်ဖို့ပရမတ္ထသစ္စာသိအောင်ကြိုးစားကြပါမြတ်ဗုဒ္ဓဟောမှပေါ်လာတဲ့အမှန်တရားကဘာသစ္စာတဏိသူရောသူမြတ်တိသိအပ်တဲ့သစ္စာကအရိယာသစ္စာတဏ္ဏစင်ဖို့အရိယာသစ္စာကိုသိအောင်ကြိုးစားကြပါသစ္စာနှစ်မျိုးဘုရားတို့ပရိသတ်ကြီး real truth နဲ့ noble truth ခေါ်တဲ့သစ္စာနှစ်မျိုးအသေးစိတ်တော့မဟုတ်ဘူးဘုရားတို့ပရိသတ်သိသာယုံမျှပဲဘုန်းကြီးတို့ပြောရပါတယ်နော်ဒါတောင်သတ်မှတ်ထားတဲ့အချိန်ကို나ယီဝက်လွန်ပါတယ်6 나ယီတိုးပါပြီအဲဒါဘုန်းကြီးတို့ဒီကနေ့အခါနာသိကြရအောင်ဆိုကြရမယ်နမောဝိသေသဝါဒီနာအနန္တသီနာပနမ္မာဝိသေသဝါဒီနာအနန္တသီနာပနမ္မာဝိသေသဝါဒီနာအနန္တသီနာပဝိသေသဝါဒီနာအကြောင်းအကျိုးအကောင်းဆုံးမှန်သည်ခွဲခြားဝေဖန်တော်မူတတ်သည့်ဝိသေသဝါဒီဖြစ်တော်မူသောအနန္တဇိနာသာအတိုင်းမသိအကျုံးမရှိရုံမသာတရားမှန်သည်အောင်မြင်တော်မူသောသဗ္ဗေညဗုဒ္ဓရှင်တော်များအားမေယမကံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်သောတို့တော်များစွာငါးခန္ဓာကိုသူငါသာမို့ကျွန်ုပ်တော်၏နမောနမကာရောကုဏုနှလုံးသုံးပါးပြောင်းပြော့မံကိုလျော့၍ကရောမြာနုလက်ဆောင်မိုး၍ရှ िख ောရခြင်းသည်အတုဘဝတုကောင်းစွာမတုဖြစ်ပါစေတည
်းဇူလိုင်လ3ရက်တန်လီ4နာရီခွဲအစဉ်။ရောင်တက်ကဘုရားဘာသာသင်းကြီးကစိမှုပြီးကျင်းပတဲ့တက်ကဘုဓမ္မယုတ်၌ကျင်းပသောဘုရားဝါဒရှိကံသဘောတရားများဟောပြောပွဲသတ္တမနေ့အစီအစဉ်ကိုစတင်ကြရအောင်ဗုဒ္ဓဗနာမဖြင့်ခန္ဓာစတင်ဖွင့်လေကြပါစို့နမ္မာဝိသေသဝါဒီနာအနန္တသီနာသာနမ္မာဝိသေသဝါဒီနာအနန္တသီနာသာနမ္မာဝိသေသဝါဒီနာအနန္တဇိနာသာအလုံးလိုက်ဆိုကြပါဝိသေသဝါဒီနာအကြောင်းအကျိုးအကောင်းအဆိုးမှန်မှန်မြတ်ကိုခွဲခြားဝေဖန်လေ့ရှိပါဝိသေသဝါဒီဖြစ်တော်မူသောအနန္တဇိနဗ္ဗ ယုံမာသောတရားတို့ကိုအတိုင်းမသိအကျဉ်းမရှိအောင်မြင်တော်မူသောသဗ္ဗညုဗုဒ္ဓအာအမကံဘုရားတပည့်တော်တို့၏နမောကာယဝစီမနောခြေလရဲ့ဣဇလိညောလရောလက်ဆောင်မောရေရခောရခြင်းသည်အထုကောင်းစွာမသွေဖြစ်ပါစေတတ်သည်ရခောနိုင်ဒီနေ့ဟောပြောမယ့်ကောင်းစဉ်ကိုဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်လို့အမည်ပေးထားပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာဘာလို့တဲ့လမ်းစဉ်လဲဆိုရင်သစ္စာတရားကိုဖွေရှာသောလမ်းစဉ်ဖြစ်ပါသည်လို့မှတ်နိုင်ပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာမလုတ်တဲ့လမ်းစဉ်လေဆိုရင်ဘယ်နဲ့ပြောကြမလဲ။ Search after truth သစ္စာတရားကိုဖွေရှာသောလမ်းစဉ်ဗုဒ္ဓလမ်းစဉ်ဗုဒ္ဓကျင့်စဉ်ဒါလိုပဲဆိုဆိုအတူတူပါပဲဒီကျင့်စဉ်ရဲ့ပန်းတိုင်ဟာဘာလဲဆိုရင်သစ္စာတရားဖြစ်ပါဗုဒ္ဓကျင့်စဉ်ဗုဒ္ဓလမ်းစဉ်ကိုလိုက်နာကျင့်သုံးကြခြင်းဖြင့်ကျင့်သုံးကြသူတို့ဘာအကျိုးရမလဲဆိုရင်သစ္စာတရားကိုသိကွင်ရပါတယ်ဗုဒ္ဓတရားတော်အရာကိုယ်ကိုယ်စိတ်ကတ်ခြင်းရဲ့ပန်းတိုင်ဟာအဲ့ဒီပါအဲ့ဒီသစ္စာတရားကိုဖွေရှာတဲ့ကျင့်စဉ်ကိုကျင့်သုံးရမယ်ဆိုလို့ရှိရင်ဘာတွေကိုကျင့်သုံးရမှာလဲဆိုတော့ကိုဘုန်းကြီးတို့ပြိဿကိုသင်္ဘုံပေါ်မှာရေးပြလိုက်ပါပြီ။သစ္စာတရားကိုဖွေရှာသောကျင့်စဉ်တွေသောသင်္ဘုံပေါ်မှာရေးပြလိုက်တဲ့ကျင့်စဉ်ပါပဲ။ဗုဒ္ဓဆိုရင် is the noble eightfold path ။ဗုဒ္ဓကျင့်စဉ်ဆိုတာဗုဒ္ဓလမ်းစဉ်ဆိုတာအရိယမက်ကလမ်းစဉ်ဖြစ်ပါတယ်စစ်ပါသောအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ဘုန်းကြီးတို့ပြိဿအပေါင်းတော်ကောင်းတို့ဘုန်းကြီးတို့စတင်ဟောပြောတဲ့နေ့တုန်းကဘာသာတရားတွေပဲလို့စခဲ့တယ်ဆိုတဲ့အကြောင်းအရာကိုဘုန်းကြီးတို့စဉ်းစားခွင့်ရအောင်ဘုန်းကြီးတို့ပြိဿစဉ်းစားခွင့်ရအောင်ဥပမာကလေးများဖြင့်ဘုန်းကြီးတို့တင်ပြခဲ့တယ်ကဘာကြီးကိုတီထောင်ဖန်ဆင်းသူကိုသူတို့ဖွေရှာတယ်ကဘာကြီးစောင့်ရှောက်ထိန်းသိမ်းတဲ့တကူရှင်ကိုရှာကြတယ်ကဘာကိုတီထောင်ဖန်ဆင်းတဲ့တကူရှင်ရဲ့သောရှုံမဲ့တကူရှင်ရဲ့ရှားကြတယ်။ကြောက်စရာအလွန်ကောင်းလောက်အောင်ကဘာကြီးကိုဖြစ်စည်းပြီးမဲ့တကူရှင်ကိုလည်းပဲရှားရာမရှားရာတော့ထားကြောက်စရာကြီးအနေနဲ့တော့သူတို့တွေ့ထားကြတယ်။အဲဒါကြောင့်ကြောက်စရာကောင်းတဲ့ကဘာကြီးဖြစ်မဲ့တကူရှင်ကြီးလည်းပဲမဖြစ်ပါစီနဲ့ဆိုပြီးတော့တောင်းပန်တဲ့အနေနဲ့ဧသူလည်းပဲကိုးကွယ်လိုက်ကြရတာပဲလို့ဗြဟ္မာ၊ဗိဇ္ဏု၊ ศีဝဆိုပြီးတော့ဒီကနေ့ထေရတဲ့ကပ္ပဘာသာကြီး၄ခုထဲမှာအစောဆုံးပေါ်နေတဲ့ဘာသာကြီးရဲ့အကြောင်းအရာအခြေခံကိုဘုန်းကြီးတို့တင်ပြထားခဲ့တယ်ဒီတော့ဘုန်းကြီးတို့ပြိဿများ
မိမိတပင်ပေကပေါက်တယ်လို့ဆိုရင်မိမိတပင်ပေကပေါက်တယ်လို့ဆိုရင်ကိုယ်ဘောကြီးတို့ဘယ်လိုပြောမလဲပရိသတ်ကဘယ်လိုပြောမလဲသစ္စာကပေါက်တယ်တချို့ကတော့မြည်ကြီးကပေါက်တယ်တချို့ကလည်းရည်တွေကပေါက်တယ်ဘယ်ကပေါက်မိမိတပင်ပေကပေါက်တယ်လို့ဆိုရင်ပဒါနအကျဆုံးဖြစ်တဲ့အကြောင်းကိုပဲဘုန်းကြီးတို့ကိုင်ပြောရမှာမျိုးစေးကပေါက်တယ်သိပေတဲ့ပင်ပဲကပေါက်တယ်မျိုးစေးကပေါက်တယ်မျိုးစေးသည်မျိုးစေးကြီးတတ်တတ်ထားအပင်ပေါက်မလားလို့ဆိုတော့မဟုတ်ဘူးမြေဓာတ်ကိုရအောင်မှာအဲ့ဒီမြေဓာတ်ကလည်း၆တွဲနေတဲ့အ၆တိုက်မြေကြီးဆိုရင်မပေါက်ပါဘူးအစိုးဓာတ်အစီဓာတ်ရှိအောင်မှာအကြောင်းသုံးပါမျိုးမြေရေပဒါနကြတဲ့အကြောင်းသုံးပါဖြစ်ပါသိတယ်လည်းပင်ပေါက်ချင်းရဲ့အကြောင်းသုံးပါမှာမျိုးရေမြေရေရေရေလို့ပဒါနကြတဲ့အကြောင်းသုံးပါအဲ့ဒီအကြောင်းသုံးပါတဲ့မှာတစ်ခုခုနှုတ်လိုက်လို့ဖြစ်အပင်မဖြစ်လာတော့မျိုးစီကိုဖယ်ထားမြေနဲ့ရေနဲ့သာဆိုအပင်မဖြစ်ဘူးမြေကြီးမြေကြီးကိုနှုတ်ပြီးတော့မြို့ရေထဲကြီးစိန်ထားလဲအပင်မဖြစ်ဘူး။ထောက်သွေးတဲ့မြေကြီးပေါ်မြို့စီချရေတက်လုံးလုံးမရှိလဲအပင်မဖြစ်ဘူးလို့ရေဘူးရသဘော။အပင်ပေါက်ခြင်းရဲ့အကြောင်းဒီမြို့မြေကြီးလို့အကြောင်းသုံးပါပါ။ဟုတ်လား။မှန်ကန်တဲ့အကြောင်းကိုအမှန်တိုင်းဘုန်းကြီးတို့ပြိဿနားလည်ဖို့အထူးလိုအပ်တယ်။နာလည်းဒီရလို့ဆိုလက်ခံဖို့လည်းလိုအပ်တယ်။မမဒိဋ္ဌိရဲ့သဘောကို။အပင်ပေကပေါက်မျိုးမြည်ကြီးအကြောင်းသုံးပါဆုံရေးပေါက်ပါတယ်။အဲမျိုးစုလေးကိုမြည်ကြီးပေါ်မှာချ။ရေတက်ကလေးမြတ်တာစွာပြီးရော့လည်းမရော့စေနဲ့လွန်လည်းမလွန်စေနဲ့။ဒီနဲ့မြည်ကိုသမအောင်မြတ်အောင်ပေးရင်တို့မျိုးစုသည်အထက်၌အညောင်ကလေးတက်လာတယ်နှစ်အဲ့ဒီမြေထဲမှာပဲအမြင့်ကလေးထိုးပြီးတော့တွေ့သွားတယ်ဒီဘောမှာအညောင်ကလေးတက်လာမယ်မြေကြီးထဲမှာအမြင့်ကလေးထိုးဝင်သွားမယ်မြေတက်ရေတက်မပြတ်စီနဲ့မပြတ်စီနဲ့မြေတက်နဲ့ရေတက်ကိုဇက်တိုက်ကြီးပြီးသွားအမြင့်ကလည်းတန်းလာတယ်အပေါ်တက်လာတဲ့အညံ့လေးဟာတစ်ပြေးတစ်ပြေးပင်စီပန်တံပေါ်လာတယ်ဒီတက်ဒီတက်ဆက်တိုက်ကြီးကြီးသွားအမြစ်ဒီတဖွားဖွားနဲ့မြည်ကြီးထဲမှာများစွာတွေ့လာမယ်အပေါ်ကပင်စီလေးကအကိုင်းအခက်ကလေးစီထွက်လာဒီတက်ဒီတက်ဆက်တိုက်ပြီးကြီးသွားအခက်အကိုင်းကနေတော်တော်ကြာအရွက်တွေထွက်ပြီးတော့နောင်အသီးတွေတခါပြန်ပြီးတော့သီးလာမြေတက်ရေတက်ဒီလိုပဲမပြတ်သေးသေးတော့အသီးတွေမှဲ့လာပြီဆိုရင်အသီးတွေကမျိုးစေ့တခါပြန်ရေးကြလာမယ်အဲ့ဒီမျိုးစေ့ကိုမြေပေါ်မှာပြန်ချရေသေးရင်ဒီလိုပဲအပင်တစ်ခုပြန်ပြီးတော့ပေါက်လာပြန်တာမျိုးစေ့ကနေပြီးတော့အပင်ကနေပြီးတော့အသီးကနေပြီးတော့မျိုးစိတ်ကနေအပင်ကနေအသီးကနေမျိုးစိတ်ကနေအပင်ပိဋကကြီးလဲသွားပြီဟုတ်လားတန်တရာဆက်လဲဘုံကိုအပင်တစ်ပင်နဲ့ကြည်ယုံနဲ့သိနိုင်တော့တယ်ဒီတော့ဒီအပင်ကိုဘသူဖန်ဆင်းတယ်လဲရှာမနေနဲ့မျိုးမြည်ရေအကြောင်းသုံးပါအကြောင်းပဲနှပါပဒါနကြတဲ့အကြောင်းကိုပြောပါတယ်အချမ်းအယံကြတဲ့အကြောင်းကအပူငွေကလေးများလေများဟုတ်လားလေတို့မီးတို့ဆိုပြီးတော့အချမ်းအယံအကြောင်းတွေလည်းပဲများစွာရှိပါသေးတယ်နော်အဓိကကြတဲ့အကြောင်းကတော့မျိုးတက်နဲ့မြေတက်ရေတက်ဒီသုံးခုပါပဲအပူငွေလေးလည်းရှိအောင်မအပူချိန်လေးလည်းရအောင်မနေရောင်ကြီးလေးလည်းရအောင်မလေကိုလည်းရှူချက်ရအောင်မဒီပြင်ကြောင်းတွေများစွာရှိပါတယ် အဲဒီလိုအကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ပြုပြင်မှဖြစ်လာပြီးကိုမြတ်ဗုဒ္ဓကပင်ခတ္တဟူ၍ဟောတော်မူပါသည်အကြောင်းတရားတို့အကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ဖြစ်ပေါ်လာသည့်အကျိုးကိုပင်ခတ္တဟူ၍ခေါ်ပါသည်ဘုရားပရိသတ်မမ်းမိစေခြင်းပါလေ။ဒါဒီအကြောင်းမှန်ကိုနားမလည်မိရင်ဟိုအကျိုးလက်ခံပုံလွဲပွားမယ်။ဟုတ်လား။သူအကြောင်းမှန်ကိုနားမလည်မိရင်ဟိုကပေါ်လာတဲ့အပင်အသီးအကျိုးလက်ခံပုံဟာလွဲသွားလိမ့်မယ်။အကြောင်းမှန်ကိုနားမလည်သည့်ဖြစ်၍ဒီပင်ဒီပြီးဘယ်ကပေါ်တယ်လဲဆိုပြီးတော့အကျိုးကိုလက်ခံပုံလွှဲခဲ့ရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်မိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အကျောင်းမှန်ကိုနားလည်တဲ့ပုဂ္ဂိုလ်သည်အကျိုးလက်ခံပုံလဲမှန်တယ်အကျောင်းမှန်ကိုသူ့စိတ်ကိုမြေမှာချလို့ဇီလောင်အပင်ကလေးအဆုအညောက်ကလေးတက်လာအစိုးကလေးအညောင်းကလေးတက်လာတဲ့အချိန်မှာအောက်မှာမျိုးစိရှိနေသေးတယ်သူအစိုးအညောင်းကိုမပြည့်စည်စီနဲ့မြေတက်ရေတက်ဇက်တိုက်ပြီးသွားအစိုးကလေးအညောင်းလေးကတော့ကြာကြတော့ပင်စီကလေးထင်ထင်ရှားရှားဖြစ်လာပင်စီကလေးအထင်ရှားဖြစ်လာတဲ့အချိန်လဲကြာရခုနကမျိုးစိကရှိသေးလားကျိုးစုတွေရောက်တော့ဟဲ့ဒီလိုပဲပြောရတော့တာဟုတ်လားကျိုးစုတွေရောက်တော့ခိုးအပင်နဲ့ဝင်ပြီးလိုက်သွားသလားကျိုးစုဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားဘူးအမြစ်ထဲမှာအောင်းပြီးကြံရက်သလားအမြစ်ထဲမှာလည်းအောင်းရေးမကြံရဘူးအပင်နဲ့လည်းဝင်ပြီးတော့လိုက်မသွားဘူးအပင်ဖြစ်ပြီးတဲ့အချိန်မှာဒီမျိုးစေကလေးသည်ပျက်စီးသွားတာပဲဟုတ်လားအပင်ဖြစ်ပြီးတဲ့အချိန်မှာမျိုးစေကလေးသည်ပျက်စီးသွားတာကိုင်တခါမေးဦးမယ်အပင်ဒီမျိုးစေကပေါက်ထားသိချတယ်နော်အဲ့ဒီမျိုးစေဆိုကြပါဆိုဇပစီကလေးတစီးကိုတစ်ချမ်းခွဲပြီးတော့ရှာကြည့်ရအောင်အပင်ကလေးအထဲမှာတွေ့မလားဟောဗျာအပင်ပေါက်နိုင်တဲ့တတ္တိရှိတာတော့သိကြတယ်ဇပန်းစီကိုခွဲရှာအပင်လဲရှာလို့တော့မရအခွန်ခွာရှာတော့ကအပင်တွေ့မလားသိပါဘူးဗျာစိတ်ချင်ပြီးတော့ရှာရင်တော့အပင်ကိုရမှာမရဘူးဟောကြီးတို့ပြိသာပေါင်းသူတော်ကောင်းတို့ဟိုရှိခေမမလူမျိုးတွေသုံးဆွဲတဲ့ကြောက်ခဲကိုမှန်တုံးလေးနဲ့ခတ်တဲ့မိကြီးရှိဘူးတဲ့နော်ဒီကနေ့ဖြစ်တော့တမိကြီးပေါ့ဒီလိုခေါ်တယ်ကြောက်ခဲနဲ့မှန်တုံးနဲ့ပွတ်တယ်ကြောက်ခဲနဲ့မှန်တုံးနှစ်ခုပွတ်လိုက်ရင်မိပွင့်လာတာတော့သိကြတယ်ကြောက်တုံးလေးနဲ့ထုရှာလို့ခြေရွေ့ရှာလို့တော့မိဟာရှာလို့ရအောင်မှာကြောက်ခဲတဲ့မှာမိရှာရည်မရဘူးဘိန်းကလေးတဲ့မှာမိရှာလို့လည်းမရဘူးအဲ့ဒီနှစ်ခုပုတ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အကျိုးသည်မိပဲဟုတ်လားရှင်းနှမဝါခွန်သာရှိနေရင်တော့အဲ့ဒါလောင်တော့တာပဲလောင်စာရှိရင်လောင်တယ်ပေါ့ဗျာဒီမိပဲကဖြစ်တယ်လဲဆိုကြောက်ခဲကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူးတန်ဘိန်းကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူးတန်ဘိန်းကဖြစ်တယ်ဆိုတန်ဘိန်းအရေကြိုပြီးတော့မိစာကြည့်မယ်တွေ့မလားတွေ့ဘူးကြောက်ခဲကိုထုချီပြီးတော့မိစာကြည့်မယ်ရမလားမရဘူးအဲ့ဒီနှစ်ခုသူ့ဟာနဲ့သူသမန်းအောင်ပွတ်မိတဲ့အခါကျတော့အကျိုးပေါ်လာတာကမိဝါကောင်းကရှင်းနာမှာလောင်စာအဖြစ်နဲ့စောင့်နေတယ်တဲ့ဟုတ်လားဘုရားတို့ပြိသပံသူတော်ကောင်းတို့အဝိဇ္ဇာတဏှာကံစိုးရအကြောင်းသုံးပါးကိုသဘောပေါက်ဖို့လိုအပ်ပါတယ် အဝိဇ္ဇာတဏ္ဏာကံဘယ်နှမျိုးလဲတိပါတဲ့အဝိဇ္ဇာနှစ်ဘုံကကံတရားကံကြောင့်ဟိုဒီနေ့ကပြောပြီးပြီစေရဏကံဆိုတဲ့ပုဂ္ဂိုလ်စေရဏကိုမူရင်ကောက်ရကြောင်းတန်ပန်းရအောင်ကောက်ရကြောင်းမမိစေစေခြင်းမဟုတ်အဝိဇ္ဇာရဲ့စေတနာရဲ့အဝိဇ္ဇာရဲ့တဏှာရဲ့စေတနာရဲ့ဘုံကုစေတနာသည်မျိုးစေ့လိုပါပဲတဏှာသည်မြည်ကြီးလိုပါပဲအဝိဇ္ဇာသည်ရေလောင်းသလိုပါပဲစေတနာဆိုတဲ့ကံတရားမျိုးစေ့နဲ့တူဤဟူ၍မှတ်ကြပါတဏ္ဏစုရိလောဘတရားကိုမြည်ကြီးလိုပဲလို့မှတ်ကြပါအဝိဇ္ဇာစုရာကိုတော့ရေနဲ့တူတယ်လို့မှတ်လိုက်ပါမျိုးမြည်ကြီးအကြောင်းသုံးမှပေါင်းရင်အပင်ဖြစ်သလိုတဲ့အဝိဇ္ဇာတဏ္ဏကံအကြောင်းသုံးမှပေါင်းရင်ဘဝတစ်ခုမှခန္ဓာတစ်ခုရကြပါတယ်တဲ့ဟုတ်လားအဝိဇ္ဇာတဏ္ဏကံအကြောင်းသုံးပါပေါင်းရင်ဘဝတစ်ခုဖြစ်တယ်။ခရီးတမရှာနဲ့ကောင်းငယ်မှာမရှိဘူးကိုယ်ထဲမှာရှိတယ်။အဝိဇ္ဇာဆိုတဲ့မောဟတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာ။တဏ္ဏဆိုတဲ့လောဘတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာ။စေရဏဆိုတဲ့ကံတရားကလည်းကိုယ်စေရဏကိုယ်နှလုံးသားရှိတာပေါ့။ဟုတ်ဘူးလား။အဲ့ဒါကြောင့်ကဘာကိုတီးဆောင်တဲ့ပုဂ္ဂိုလ်ကိုသစ်ပင်တစ်ပင်စိုက်ပြူးတဲ့တကူရှင်ကိုအပြင်ပမှရှာဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှာအဝိဇ္ဇာတဏ္ဏကံဆိုတဲ့အကြောင်းသုံးပါးဒီတတ္တဝါတယောက်ဖြစ်ခြင်းရဲ့အကြောင်းဟုတ်လားစေရဏဆိုတဲ့မျိုးစေ့ကိုလေတဏ္ဏဆိုတဲ့မြည်ကြီးပေါ်မှာကျေးတာအဝိဇ္ဇာကဘာလို့တလဲရေလောင်းပေးတာဒီလိုဖြစ်ကြတယ်အဲ့ဒီအကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိအိတ်ဖို့နိုဘယ်ပဒ်မရှိဥစွာပြတာကသမ္မာဒိဋ္ဌိမဂ်ကင်ရှိပါမှာအမဒိဋ္ဌိကိုဘုရားတို့ပြိသဒီလိုအကြောင်းမှန်နဲ့အကြောင်းကြောင့်ပေါ်လာတဲ့အကျိုးမှန်ကိုညတ်တဲ့ညီမျိုးစွာလက်ခံမိဖို့လက်ခံတတ်ဖို့လိုအပ်ပါတယ်အမဒိဋ္ဌိပိုင်းနောက်တစ်မျိုးပြောရရင်ကိုယ်မှတကယ်ရှိနေတဲ့စိတ်စေတသိက်တို့ရဲ့အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်ပမဒိဋ္ဌိပါမိမိ၌ကိုယ်ပိုင်ရှိနေသောစိတ်စေတသိက်တို့ဤအလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါပရိသတ်ကြီးစေရနာမရှိဘူးလားစိတ်နဲ့ကြံတိုင်းစေရနာပါဗဇက်ကပြောတိုင်းစေရနာခြေရလက်တွေလှုပ်တိုင်းစေရနာပါအဲ့ဒီစေရနာရဲ့ပြောမှုကြံမှုလှုပ်ရှားမှုတွေဟာအများအားဖြင့်ပေါ့လေတဏှာကိုအခြေခံပြီးတော့လှုပ်ရှားနေကြတာပါဘုံလေတန်းကဆက်ပြီးတော့ဤတက္ကသိုလ်ရောက်တဲ့အထိကျောင်းသူကျောင်းသားလေးတွေကျောင်းတက်ကြတာဘာလို့ရှင်လို့ဆက်လေးနှစ်ဆန်းငါးနှစ်လောက်တကုတ်ကုတ်နဲ့တလှုပ်လှုပ်လုံးနေကြတယ်လဲမေးရင်ဘွယ်တစ်ခုခုလိုချင်လို့ပဲအရှိကဟုတ်လားလူကျင်နာကလေးရှိတော့ဆန်းငါးနှစ်လောက်ယုံကန်ကြရတာအဲမှမနေပဲဒီဂရီတစ်ခုဆိုတာဆန်းငါးနှစ်လောက်တော့လုံကြရတာပဲဟုတ်လားရမယ့်အကျိုးဟာ BBSC အစရှိတဲ့ဒီဂရီတစ်ခုခုပဲယုံကန်လှုပ်ရှားနေလိုက်ရတာကဆန်းငါးနှစ်တော့ဒေသာပေါက်ကြအဲ့ဒီအောက်တော့ရော့မယ်မဟုတ်ပါဘူးကာကြီးခါကို ABC ကနေစလိုက်ရတာ BA BSC ဆိုတော့ပေါင်းကြည့်ရင်19နှစ်လောက်တော့ရှိတယ်။ တနည်းမှသာမုဝေမကြံ့တန်းတက်သွားမယ်ဆိုရင်14နှစ်ကသိချာနေတယ်ဟုတ်လား14နှစ်15နှစ်ကာလပတ်လုံးနေမအညာမအလုံးနေရတဲ့ဒီအလုတ်ကြီးတစ်ခုကိုဒုက္ခရင်လို့မရှုမမြင်နိုင်မိကြဘူးဒီပြင်လုပ်ငန်းတွေအများကြီးရှိပါသေးတယ်အကြောင်းသူအကြောင်းသားတွေနဲ့ဆက်နွယ်တာဘုန်းကြီးတို့ပြောပါတယ်လို့လှုပ်ရှားရုန်းကန်နေရတာကိုဒုက္ခရဲ့လို့မမြင်မိကြဘူးပြောလိုက်ကြတာတဲ့နဲ့တဲ့မျိုးကောင်းသမီးတွေမျိုးကောင်းသမီးတွေကြောင်းနေရတာပြောဘူးလားသဘောတူရင်ငြိမ်ငြိမ်နေရတယ်ဒုက္ခိအညာနံအဝိဇ္ဇာပါဠိမှာဒုက္ခကိုမသိခြင်းသည်အဝိဇ္ဇာ ignorance ဆိုတာသူပဲဒုက္ခကိုမသိဘူးဟုတ်လားအဲ့ဒီဒုက္ခဘာကြောင့်ဖြစ်သလဲဆိုတာကိုမသိဘူးဘယ်နှမျိုးပြောလိုက်လဲဒုက္ခကိုမသိဘူးဒုက္ခဘာကြောင့်ဖြစ်ရသည်ကိုမသိဘူးဒီဂရီလူချင်းလို့35နှစ်ဒုက္ခခံရမသိဘူးအဲ့ဒီမသိမှုကလေးတွေကိုပါခေါ်အဝိဇ္ဇာတရားဒီဒုက္ခမှာကြောင့်ဖြစ်တယ်လေလိုချင်မှုကြောင့်လိုချင်တာကဘယ်သူကလိုချင်တာလဲအကြောင်းသူအကြောင်းသားတွေကလိုချင်သလားလောဘကလိုချင်သလားလောဘကမိုးပေါ်မှာလားကိုယ်နှလုံးသားထဲမှာလားလောဘကနှက်ခတ်ထဲမှာလားကောင်းကင်ထဲမှာလားနှလုံးသားထဲမှာလားဘုန်းကြီးတို့ဗုဒ္ဓသေတနာတော်ကကိုယ်ခန္ဓာတွင်ကိုစိုက်ယူကြည့်ရတဲ့သဘောရှိပါတယ်ဒီတော့ဒီလောကလေးကိုမမြင်နိုင်တာအဝိဇ္ဇာကောနှစ်ခုပေါင်းနေပြီမနဲ့မိုးလင်းကနေညမိုးချုပ်အထိဗဇတ်လှုပ်လှုပ်ဖြီးလှုပ်လှုပ်လက်လှုပ်လှုပ်နဲ့အဲ့ဒီလှုပ်ရှားနေတဲ့ကံမလို့ခေါ်တဲ့ဒီအမှုတွေကိုစေတနာကပြုနေတာဟုတ်လားလဲလုံးလုံးကြည့်လို့လို့နဲ့တလုံးလုံးတကားတဲ့လှုပ်ရှားနေရတဲ့ကမ္မလို့ခေါ်တဲ့ဒီအမှုကိစ္စတွေကိုစေရနာကပြုနေပါတယ်အဲ့ဒီပြုလုပ်နေရတာလေးကိုပဲပြောနေတာကျင့်တတ်နေတာကတဏှာဖြစ်ပါတယ်နော်တဏှာသည်ရည်ကြီးဘုန်းကြီးတို့ပရိသတ်ကြီးတဏှာသည်ဘာလဲဒီလူသားတွေဟာကဘာမြည်ကြီးမရှိရဲ့ရက်တီဝေရာမရှိတော့ဟုတ်လားတဏှာဆိုတဲ့မြေကြီးကမရှိတော့ရင်စေရနာဟာပရိသတ်ကြီးဘာမှမလုပ်တော့ဘူးရဟုတ်လားတဏှာဆိုရင်ပါကုံသွန်းခဲ့ရင်စေရနာကမလုပ်တော့ဘူးတဲ့သင်္ခါရဒုက္ခဇတ်ကြီးဟာအဲ့ဒီမှာရက်တာဘာဝမိကြီးမိရှိသတ္တဝါတွေတီလို့မိလို့မရသလိုပဲတဏ္ဏကုန်ခံနေကြတဲ့သူတော်သူမြတ်တွေကလောကကြီးအတွက်ဘာကမှအာမထုတ်တော့ဘူးတဲ့ငြိမ်သွားကြပြီဟုတ်လားတဏ္ဏဒီဘာပါတယ်လဲလူသားတို့ရဲ့တွေ့တာရာခုံမိရာမိကြီးနဲ့တူပါတယ်တဏ္ဏဒီသတ္တဝါတို့ရဲ့တွေ့တာရာခုမိရာပါပါတယ်လေမြေကြီးနဲ့တူပါတယ်ဩတို့ဓမ္မယုံကြီးလှလှပါပါဖြစ်အောင်လှူလိုက်အောင်မယ်နောင်ဘဝအဆက်ဆက်တို့တို့တွေတော့မလေးဓမ္မယုံကြီးတဲ့ပို့လှတဲ့နတ်ဘိမှန်ကြီးတော့ရအောင်မယ်မျောလင်းချက်ကလေးကဓမ္မယုံကိုဆယ်ပြားလောက်ထည့်ပြီးတော့တရားမင်းရဲ့ဝေစယံတာကိုမျောလိုက်တာမယ်ဟုတ်လားဓမ္မယုံကိုနှစ်ကြောင်လောက်ထည့်ပြီးတော့ကြံမင်းရဲ့ဝေဇန္တာကိုမျောလိုက်တာအဲ့ဒီမျောလင့်ချက်ဆိုတာကဘာလဲတော့ဆိုတော့တဏ္ဏဟုတ်လားတဏ္ဏဆိုတဲ့အမည်ကြီးပေါ်မှာတည်ပြီးတော့ဘာလို့သလဲစေတနာဆိုတဲ့မျိုးစီကိုကျဲပါတယ်တဏ္ဏဆိုတဲ့မြေကြီးပေါ်မှာစေရနာဆိုတဲ့မျိုးကိုကျဲပါတယ်ပရိသတ်ကြီးတဏ္ဏဆိုတဲ့ဘယ်ပေါ်မှာမြေကြီးပေါ်မှာဘာမျိုးစေကိုကျဲတဲ့ မျောလင်းချက်ကလေးနဲ့အလုံးလုံးသေးလို့ခေတ်ကဒီလိုပြောတယ်နော်ဗုဒ္ဓဒေသနာတော်ကတော့တဏ္ဏဆိုတဲ့မြည်ကြီးပေါ်မှာစေတဏ္ဏဆိုတဲ့ဘာကိုကျဲလဲမျိုးစေကိုကျဲတယ်အပင်ပေါက်ရင်အပြီးတွေပြီးလေအောင်မယ်အပင်ပေါက်ရင်အပြီးတွေပြီးလေအောင်မယ်အပင်ပေါက်ရင်ဘာဖြစ်လဲအသီးသီးတဲ့သစ်ပင်ကိုလူတကာခင်းနဲ့ပြစ်တယ်မအဲ့လိုမှပိုရှင်းတယ်ဟုတ်လားတရက်ပင်လေးများသီးဟိုလူကခင်းနဲ့ချက်ဒီလူကခင်းနဲ့ချက်တလုံးမှမသီးတဲ့တရက်ပင်ဘယ်သူမှလှဲ့မကြည့်ဘူးအဲ့ဒါကြောင့်သီးတဲ့တဝေဝေသီးတဲ့တရက်ပင်ကြီးမှလူတကာခင်းနဲ့ပြစ်ခံရမလိုပါပဲအသီးတဲ့တဝေဝေသီးတဲ့သစ်ပင်ကြီးပါမှာဘဝဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့ခန္ဓာဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့အာယရဏဆိုတဲ့အကိုင်းအခက်တွေထွက်လာသည့်အခါခန္ဓာအပင်အာယရဏအကိုင်းအခက်ခန္ဓာကအပင်သက္ကုပ္ပတကာဏဇေဝကာယမနမျက်စိနာနာလျှာကိုယ်စိတ်အဲ့ဒါကခဲမကြီး6ဖြာမျက်စိရှိရင်ဟိုမှာယူပါယုံအသီးစားမယ်ပေါ့နာရှိတဲ့လူတွေကတန်တာယုံအပြီးကိုစားမယ်ဟုတ်လားနှာခေါင်းရှိတော့ခန္ဓာယုံဆိုတဲ့အနံ့ကိုစားမယ်ခံစားမယ်လို့ပြောရင်ပိုရှင်းပါဟုတ်လားဆလျာဆိုတဲ့ပါဇတ်ပါတော့ဘာဖြစ်လဲရတာယုံအရနာဆိုတဲ့အပြီးတွေကိုစားမယ်ကာယဆိုတဲ့အကိုင်းကထွက်လာတယ်ပါတယ်လေဖောတာပါဆိုတဲ့အပြီးတွေကိုစားမယ်ပရိသတ်ကြီးစားလို့ရတဲ့အသီးတွေနဲ့သေးသလားအသီးသီးတဲ့သစ်ပင်ဒီဒုက္ခဖြစ်သလိုတဲ့အာယုံ6ပါးဆိုတဲ့အသီးတွေကိုစမ်းနေတဲ့တတ္တဝါတွေကဒုက္ခဖြစ်ပေမဲ့ဖြစ်မှမသိတာဒုက္ခအညာဏအဝိဇ္ဇာဒုက္ခအညာဏဒုက္ခမသိတာပါတဲ့လေအဝိဇ္ဇာကမသိတော့အသီးသီးတာကိုပဲအမလီဒီပင်ကြီးသီးလိုက်တာလှတယ်ဟိဆိုတာလိုပဲအသင်းကလှတယ်အတန်ကကောင်းတဲ့အနံလေးကမွေးတယ်ပါညာဆိုလို့အဲ့ဒါတွေကဘာပါတဲ့လဲတဏ္ဏဒီအသီးတွေကိုကြိုက်တဲ့ပုဂ္ဂိုလ်တွေကနောက်တပံကောင်းကောင်းကြီးပြီးအောင်တို့တော့စိုက်လိုက်အောင်မယ်တဲ့စေရနာတွေထက္ခဋ္ဌကသင်္ခါရတွေထက္ခဋ္ဌဟုတ်လားဒီတော့ပရိသတ်ကြီးနားလည်ပြီးစေရနာမျိုးစေတဏ္ဏမြေကြီးပြီးတော့အဝိဇ္ဇာရေလောင်းနာစေရနာမျိုးစေ့ကိုတဏှာမြည်ကြီးပေါ်မှာကျဲပြီးတော့အဝိဇ္ဇာဆိုတဲ့ရေတွေလောင်းလိုက်တဲ့အခါကျတော့တအစို့အညောင်ကလေးအပေါ်မှာတက်တယ်နှစ်အောင်မြည်ရဲမှာအမြစ်တွေတယ်ဘဝတစ်ခုမှာခန္ဓာအသစ်ဖြစ်ဆိုတာနဲ့တရားနဲ့တဲ့ဘဝအသစ်မှာခန္ဓာအသစ်တစ်ခုဖြစ်ပြီးနှင့်တရားနဲ့တဲ့အဲ့ဒီဖြစ်တဲ့ဘဝလေးကိုဖမ်းပြီးတော့တွယ်ထားတယ်မလွတ်တော့အမြင့်တွယ်သွားတာဟုတ်လားရောက်တဲ့ဘဝလေးဖမ်းပြီးတော့တွယ်ထားလိုက်တယ်ရောက်ရဘဝကိုလွတ်ကိုမလွတ်နိုင်အောင်ဖြစ်နေတာပါတယ်လေအမြင့်တွယ်သွားတာမျိုးစီထဲမှာအပင်မရှိဘူးအပင်ထဲမှာမျိုးစေ့မရှိဘူးမျိုးစေ့ကအပင်ဖြစ်လာတာတော့မှန်ပါ၏သို့တော့အဲ့ဒီအပင်ထဲကိုဟိုမျိုးစေ့ဟောင်းကဝင်ပြီးတော့လိုက်သွားသလားမလိုက်သွားဘူးဒါကဒီမျိုးစေ့လေးမပြတ်သေးနဲ့အမြစ်ထဲမှာအောင်းပြီးတော့ကျန်ရစ်သေးသလားမကျန်ရစ်ဘူးအပင်ရှိတာကလည်းသေးကြတယ်မျိုးစိပြည့်စည်သွားတာလည်းသေးကြတယ်အဲ့ဒါပဲဟိုဘက်တိုင်းပြည်ကလူတွေကကိုတို့တို့ဗုဒ္ဓကဟောတယ်ယုတ်တရားအနိစ္စဝေဒနာအနိစ္စသင်ညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စခန္ဓာ၅ပါးသည်အနိစ္စပြည့်စည်တယ်လို့ဗုဒ္ဓဟောတယ်မို့လားဟုတ်ပါတယ်ဗုဒ္ဓကခန္ဓာ၅ပါးပြစ်သွားတယ်လို့ဟောပါတယ်ပြစ်သွားတဲ့ခန္ဓာနောက်တစ်ခါဘယ်လိုလုပ်ဖြစ်မလဲတဲ့ပ ရဲ့ဒီဒီဆိုရင်တော့ဘာကပြန်ဖြစ်တယ်လေတဲ့သူတို့ကဒီလိုပြောတယ်မျိုးစစ်လေးပြက်သွားတာသိကြတယ်မို့လားဟောပင်ဘယ်လိုလုပ်ဖြစ်လာမျိုးစစ်လေးပြက်စီးသွားတာတော့သိကြတယ်မို့လားမျိုးစစ်မပြက်သေးနဲ့ဟောပင်တဲ့ကိုဝင်ပြီးလိုက်မသွားဘူးနော်မျိုးစစ်ကမြေထဲမှာသူပြက်သွားတယ်အပင်ကတော့ဖြစ်ပါဘုန်းကြီးတို့ရဲ့သင်္ခါရခန္ဓာ၌ပါဝင်၍နေသောသင်္ခါရခန္ဓာ၌ပါဝင်၍နေသောအဝိဇ္ဇာတဏ္ဏစေတနာဆိုတဲ့ဒီတရား၃ပါးသည်အနိစ္စရောက်ထာတော့မှန်၏ဟုတ်လားအဝိဇ္ဇာသည်သင်္ခါရခန္ဓာမှာပါတယ်တဏ္ဏလည်းသင်္ခါရခန္ဓာမှာပါတယ်ပြီးတော့စေတနာလဲသင်္ခါရခန္ဓာလောဘစေတသိက်မောဟစေတသိက်စေတနာဆိုတဲ့စေတသိက်သည်သင်္ခါရခန္ဓာ၌အကျုံးဝင်လို့ခန္ဓာ၅ပါးအနိစ္စရောက်တော့သူတို့လည်းပဲအနိစ္စရောက်ပါ၏သို့သောမျိုးစေ့သည်မြင်းနဲ့ရှင်နဲ့ပေါင်းပြီးတော့အပင်ဖြစ်ပြီးတော့မျိုးစေ့ကလေးပြက်သလိုပါပဲဒီအဝိဇ္ဇာတဏ္ဏကံကလည်းပဲခန္ဓာအသစ်ကိုဖြစ်လဲဖြစ်စီပါတယ်သူတို့လည်းပဲအနိစ္စရောက်ပါတယ်မျိုးစေ့အပင်နဲ့ဝင်ပြီးတော့လိုင်းမသွားသလိုမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုဟောဒီခန္ဓာကြီးပြစ်ပြီးတဲ့အခါခန္ဓာတွေကတစ်စုံတစ်ခုသောအရာဝတ္ထုအမာခံတရားလေးဟာမပြတ်ဖဲနဲ့ကိုယ်တည်းကတဏှာရကဖောက်ထွက်သွားပြီးတော့ဟိုဘက်ခန္ဓာတစ်ခုတည်းကိုပြေးဝင်သွားတယ်ဆိုတာမျိုးသည်ဗုဒ္ဓတရားတော်အယမရှိပါဘူးသဘောပေါက်လားအစင်းမြင့်တယ်ဆိုရင်ဘုရားတို့ပြိသပေါင်းသူတော်ကောင်းတို့လည်းပဲမြင့်တက်သွားပြီလို့သာမှတ်ပါအနတ္တတရားကိုသဘောပေါက်စေချင်ပါတယ်အဘိဓမ္မာအနတ္တလို့ဘုန်းကြီးတို့ဒီမှာဟောပြီးသွားပါပြီ။တဏှာမှာ၅ပါးစာအုပ်မှာပတ်ကျင်တွေ့မှာ။ဒီကိုကြီးပြက်ပြီးရင်ဒီကိုရိကမပြက်ပဲအတ္တသို့မဟုတ်ဝိညာဉ်သို့မဟုတ်သို့သို့မဟုတ်အာတ္မသို့မဟုတ်ရူဟဲခေါ်ကျင်တာခေါ်။အဲ့ဒီအယဝတ္ထုအမာခံလေးတစ်ခုကဘယ်တော့မှမပြက်ပဲနဲ့ဒီကိုရဲကကိုယ်ကြီးပြက်တဲ့အခါမှာကိုယ်တွေကထွက်ပြီးတော့နောက်တကူတွေကိုပြေးဝင်တယ်။နောက်တကူပြေးရင်အဲ့ဒီတဲကထွက်ပြီးတော့နောက်တကူတွေကိုပြေးဝင်တယ်။ဒါမျိုးဘုန်းကြီးတို့ပရိသတ်လက်ခံမိရင်အဲ့ဒါပါလေအတ္တဝါဒလို့ခေါ်ပါတယ်။နော်။အဲ့ဒီအတ္တဒိဋ္ဌိပေါ်မှာနောက်နှန်းကသတ္တတ္တဥစ္စီရာတွေအများကြီးပါသွားလိမ့်မယ်။ဘုဒ္ဓဒေသနာတော်ကမျိုးစေ့သည်အပင်နဲ့ဝင်မသွားသလိုပဲဒီစေရနာသည်ဘာဖြစ်လဲဟိုဘဝကိုမပြည့်ဖက်နဲ့ဒီတိုင်းကူးပြီးတော့ဝင်သွားတာမဟုတ်ဘူးတဲ့စေရနာသည်အနိစ္စတော့ရောက်တဲ့သို့တော့ခန္ဓာဆိုတဲ့အပင်ကိုတော့ပေါက်စေပါသေးတယ်မျိုးစေ့သည်ပြက်ပါတဲ့သို့တော့အပင်တော့ပေါက်စေပါသေးတယ်ဒီသဘောမျိုးပါဟုတ်လားမျိုးစေ့ထဲမှာခွဲ၍ရှာအပင်မရသလိုစေရနာတွေမှာထုချီရှာဘဝသစ်အတွက်စုဆောင်ပြီးတဲ့ခန္ဓာသစ်အစင်းတဲ့အနေထားရှိမနေသေးပါဘူးမျိုးနဲ့မြင်းနဲ့ရှင်နဲ့ပေါင်းပြီးမှအညောင်ကလေးတွေ့သလိုပဲစေရနာစီအဝိဇ္ဇာတဏ္ဏနဲ့ပေါင်းပြီးတဲ့အခါကျတော့မှခန္ဓာကိုဖြစ်စေပါတယ်တဲ့ဟုတ်လားဘုရားတို့ပရိသတ်ကြီးမာမဒိဋ္ဌိဘာပြောနေတာလဲသမ္မာဒိဋ္ဌိမှန်တဲ့အမြင်အဝိဇ္ဇာတဏ္ဏကံဒီအကြောင်းမျိုးစေ့ရမြေရရေရဒီသုံးခုကအကြောင်းအပင်ကအကျိုးထုံနည်းသူစွာထုံဥပမာတိုင်းမှာအဝိဇ္ဇာတဏ္ဏကံကအကြောင်းခန္ဓာကအကျိုးအဲ့ဒီခန္ဓာမှာနောက်တာကအဝိဇ္ဇာတဏ္ဏကံဒီဓမ္မံယေစုဆောင်းတော့ တော်ဝိဇာဒနာကံကအကြောင်းအသိဖြစ်ပြီးတော့နောက်တဲ့ကခန္ဓာအသိသည်အကျိုးလို့ဒီလိုလဲပြီးတော့သွားတာမျိုးကနေအပင်အပင်ကနေအသိအသိကနေမျိုးဆိုတာလိုပဲအဝိဇာဒနာကံကနေခန္ဓာခန္ဓာကနေအဝိဇာဒနာကံအဝိဇာဒနာကံကနေခန္ဓာခန္ဓာကနေအဝိဇာဒနာကံလို့ဒီလိုလဲပြီးတော့သွားတာကိုသံတရာဆက်လဲသည်လို့ဒီလိုခေါ်ပါတယ်ဟုတ်လားဒီလိုဘုရားတို့ပရိသတ်များကမျိုးစရဲမှာအပင်မရှိသလိုပဲစေရနာခြင်းမှာဘဝသေးအတွက်ခန္ဓာသေးကိုစူပြီးဆုံးပြီးသားရှိမနေဘူးလို့မှတ်လိုက်ပါဟောပင်နဲ့ကိုမျိုးစီဝင်ပြီးတော့လိုက်မသွားသလိုမျိုးစိတ်လေးသည်အပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုပဲဒီဘဝကစေရနာသည်ဟိုဘက်ဘဝကိုဒီတိုင်းကြီးကူးပြီးတော့ပြောင်းသွားတာမဟုတ်ဘူးဆိုတာကိုလည်းပဲသဘောပေါက်တာပါနော်ဒီကအဝိဇ္ဇတနာကံသည်အကြောင်းအနေနဲ့ပြီးတော့ဟိုမှာပြည့်တဲ့ခန္ဓာသည်အကျိုးပါယုံကြည်ကြည်တို့ကအကြောင်းဖြစ်ပြီးတော့အညောင်းလေးကအကျိုးဖြစ်ရသလိုပါပဲအဲ့ဒီလိုသဘောတရားမျိုးကိုပရိသတ်ပိုင်မယ်လက်ခံနိုင်မယ်ဆိုလို့ရှိရင်ဒီခန္ဓာထဲမှာမပြတ်သောဝိညာဉ်ကလေးစိုးလေးအတ္တလေးဟာဟိုဘဝသက်ခန္ဓာသက်တစ်ခုတည်းကိုပြည်ဝင်သွားတဲ့ဆိုတဲ့အယူဆမျိုးကိုဘုရားတို့ပရိသတ်ကပယ်ပြီးသားဖြစ်ပါလိမ့်မယ်အမြင့်ထဲမှာမျိုးစေ့ကလေးအောင်းပြီးတော့မကြံရစ်ဘူးဆိုတဲ့အယူဆကိုသဘောကျသလိုပဲဒီခန္ဓာထဲမှာမပြတ်သောအရာဝတ္ထုတစ်စုံတစ်ခုကျန်နေခဲ့တယ်ဆိုတာကိုမရှိဘူးဆိုတာကိုလက်ခံနိုင်ရင်ပရိသတ်မှာသတ္တဒဒိဋ္ဌိကင်းပါတယ်ဟုတ်လားဒီခန္ဓာထဲကဝိညာဉ်လေးဒီဟိုဘက်ခန္ဓာထဲကိုဒီတိုင်းကြီးကူးဝင်သွားတယ်ဆိုတာကိုလက်မခံရင်လည်းပဲသတ္တဒဒိဋ္ဌိကင်းပါတယ်ဘုရားတို့ပရိသတ်ဘာသူတော်ကောင်းတို့သမ္မာဒိဋ္ဌိဘက်မှာအခြေခံကဒီအချက်ဖြစ်ပါဒီတော့ဘဝသေးဘသူသွားသလဲဒီကိုယ်လေးကအကုန်လုံးခန္ဓာတွေပြစ်ပါလျင်းနဲ့ဘဝသေးဘသူသွားသလဲဆိုဘဝသေးကိုသွားတဲ့တတ္တဝါတယောက်ဟာရှိကိုမရှိဘူးမျိုးမြင်ကြီးအကြောင်းတွေဟာမပြတ်တရဆက်ကြီးတခါတည်းရည်လည်းပဲအဆက်မပြတ်မိကလည်းဩဇာတတ်တွေကလည်းမပြတ်တရဆက်ဖြစ်နေသလိုပဲအဲ့ဒီတည်းမှာမျိုးဓာတ်ကလည်းပဲမပြည့်မစည်းပဲနဲ့မှီ၍တည်၍နေသလိုပါပဲအဝိဇ္ဇာတိတဏ္ဍာရီကမရွတ်မနှားကြီးဖြစ်နေတော့စေတနာဆိုတဲ့ဘီဇဓာတ်စေတနာဆိုတဲ့ဘီဇဓာတ်တွေကလည်းပဲဇက်တိုက်ကြီးတဲ့ရည်စည်းသလိုဘုန်းကြီးတို့ပရိသတ်ရဲ့တန်တန်မှာမရွတ်မနှားကြီးဖြစ်နေကြပါတယ်မြေကြီးတစ်ခုကိုကြည့်လိုက်ပါကြည့်လိုက်ရင်တော့အမလီရေဒီဟာဒုနဲ့ဒယ်နဲ့လို့ထင်လိုက်မယ်သိခံစဉ်းစားရင်ကောင်းငင်ကမိုးဟာတပေါက်ချင်းတပေါက်ချင်းအမုံလေးတွေအမုံလေးတွေရွာချတာတမုံစီရွာချတဲ့မိုးကြီးကလေးတွေဟာအမုံလေးတွေစုဆောင်းတော့ရေစီးကြောင်ကလေးသေးသေးလေးရရေစီးကြောင်သေးသေးလေးတွေကိုဇက်တိုက်ပေါင်းပြီးစည်းသွားတော့ချောင်းကလေးသေးသေးတစ်ခုဖြစ်လာချောင်းကလေးသေးသေးလေးတစ်ခုကနေချောင်းကြီးကြီးကြီးဖြစ်လာအဲ့ဒီချောင်းကြီးချောင်းကြီးဇက်တိုက်ပေါင်းတော့ဘာဖြစ်လဲမြေကြီးဖြစ်သွားတာလှမ်းကြည့်တော့ဟာမြေကြီးစီးနေတယ်ဆိုဒါရင်ရနေတယ်မိုးရေပေါက်ကလေးတွေကိုလှမ်းပြီးတော့မမြင်တော့ဟောမှာမှလည်းအေယဝရီမြေကြီးပါဒီလောက်နေရသွားတယ်အေယဝရီမြေဘလို့ဖြစ်လာတယ်လဲကောင်းငင်ကယွာတဲ့မိုးရေပေါက်ကလေးတပေါက်ချင်းကိုမြင်အောင်ကြည့်ဖို့လိုတယ်ကောင်းကင်ကကြံ့လာတဲ့မိုးရေပေါက်လေးတွေကိုတပေါက်ချင်းတပေါက်ချင်းတစ်ချမ်းစီကြံ့လာတာကိုမြင်အောင်ကြည့်ဖို့လိုပါတယ်ဟုတ်လားအဲ့တော့စေတနာကတစ်လုံးလေးမှမဟုတ်ပဲရှိကစေတနာနဲ့နောက်ကစေတနာအဲ့ဒီစေတနာနောက်ကနောက်ကစေတနာအနောက်ကနောက်ကစေတနာတွေဇက်တက်ဇက်တက်မြစ်တဲမှာရေတွေရှိကရေကိုနောက်ကတွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအစင်းစင်ရေတွေဟာတွန်းပြီးတော့သွားနေသလိုပဲအဝိဇ္ဇာအရှိန်အဟုန်ဒီတဏှာအရှိန်အဟုန်ဒီစေရဏအရှိန်အဟုန်ဒီဟာတခုနဲ့ခုတခါတည်းအာရိဖြီးပြီးတော့တွန်းပြီးတော့မယမနာသွားနေတယ်ဆိုတဲ့စိတ်ကြီးကိုဘုရားတို့ပရိသတ်မြင်အောင်ကြည့်ဖို့လိုပါတယ်။တ တလုံးထဲမှာကြည့်နေမယ်ဆိုရင်တော့ခုနကအတ္တဒိဋ္ဌိတွေကိုရောက်သွားစရာအကြောင်းရှိတယ်ဟုတ်လားအေယဝတိမြည်ကြီးကိုစိုက်ကြည့်နေရင်ဘုဟုတုပရိသတ်ကြီးအလုံးလိုက်ကြည့်မြင်ရသလိုပါပဲစေတနာလေးကိုတလုံးနဲ့ကွက်ကြည့်နေရင်အဲ့ဒါဒိဋ္ဌိဖြစ်မှာသူပဲလျှောက်ပြောင်းနေတယ်လို့ထင်သွားမှာကိုဟုတ်လားအဲ့ဒါလို့မဟုတ်ရပါဘူးအေယဝတိမြည်ကြီးပဲကလားချောင်းပေါင်းများစွာကလားကောင်းလေကောင်းလေများစွာဘယ်ကလာမြောင်းလေများစွာကလာမြောင်းလေတွေမြောင်းလေတွေဘယ်ကလာရေစီးကောင်းလေတွေကလာရေစီးကောင်းလေတွေဘယ်ကလာမိုးရေပေါက်လေတွေတပေါက်စီတပေါက်စီပေါင်းထားစေရနာတွေကအမြဲကြီးနေစဉ်များစဉ်မယမနာဇက်တိုက်ကြီးမိုးရွာသလိုတဖွာဘွားဘုရားတို့ပရိသတ်ရဲ့တဏ္ဍာမှာရွာနေတယ်ဆိုတာကိုကြည့်နိုင်တဲ့ဉာဏ်မျိုးမြင်နိုင်တဲ့ဉာဏ်မျိုးကိုရရင်ဘုရားတို့ပရိသတ်မှာ clear vision အမြင်ရှင်းသွားတယ်။အဲ့ဒါသမ္မာဒိဋ္ဌိတဲ့ဟုတ်လား။ပြီးဖို့ရန်ပရိသတ်လွယ်တော့မလွယ်ဘူးနော်။အလွန်နူးညံ့ခက်ခဲသိမ်မွေးတဲ့သစ္စာတရားကိုဘုန်းကြီးတို့ပြောထားတယ် subtle truth ဟုတ်လား။သစ္စာတရားဒီသဘောဝတွေကိုမြင်အောင်ကြည့်နေတဲ့လမ်းစဉ်ဟာဘုရားတို့သဗ္ဗညုဗုဒ္ဓရဲ့လမ်းစဉ်ပါပဲတဲ့နော်ခုပြောတဲ့သဘောတွေကိုမြင်အောင်ကြည့်တာဘယ်လမ်းစဉ်နဲ့ကြည့်မလဲဗုဒ္ဓလမ်းစဉ်မှတပါတခြားလမ်းစဉ်မရှိပါဘူးတခြားလမ်းစဉ်မရှိပါဘူးဒါင်ဒီတော့တန်တလောကကြီးကိုဘယ်သူတည်ဆောက်ပေးတယ်လဲဆိုရင်အဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့တိဆောက်ပြီးတယ်အဲ့ဒီသတ္တလောကကြီးကဘာသူထိန်သိမ့်ထားသလဲဘာသူထိန်ထားသလဲဆိုရင်ထိန်သိမ့်ထားတဲ့မိန်သိန်းနာကိုရှာကြည့်ကံရဲ့စိတ်ရဲ့ဥတုရဲ့အာဟာရရဲ့ဘယ်နှမျိုးရဲ့